အနာယပါတီ NLD ဗဟုအလုံးမှုဆောင်ဖွဲ့ဝင်အတွင်းရေးမှုဦးဝင်းထိန်ဟာလက်ရှိတာဝန်ကအနာယူပြီးဩစတြေးလျနိုင်ငံကိုခိတ္တသွားရောက်စေဝါကုသဖို့ရှိတဲ့အကြောင်း NLD နဲ့နှိစက်တဲ့အတိုင်းဝိုင်းကပြောပါတယ်။လက်ရှိ ARD တိုင်းဒေသကြီးဝန်ကြီးချုပ်အပါအဝင်တခြားတိုင်းဒေသကြီးနဲ့ပြည်내အစိုးရအဖွဲ့ဝင်ဝန်ကြီးတချို့အပြောင်းလဲတွေနဲ့အတူပါတီတွင်အပြောင်းလဲတွေလုပ်တဲ့အထက်ဦးဝင်းထိန်ကိစ္စပါနေသလားဆိုတဲ့သုံးသပ်ချက်တွေလည်းရှိနေပါတယ်။မှတ်ရင်ချင်းနိုင်ငံအပြည့်အစုံဆက်ပြီးပြောပြမှာပါရှင်။
ဒေါက်ဆန်းစုကြည်ပြည်ရင်ပါတီတွင်းမှာဩစာညောင်းတဲ့သူအဖြစ်ထင်ရှားပြီးပါတီရဲ့အဓိကဆုံးဖြတ်ချက်တွေနဲ့ပါတီတွင်းအပြောင်းလဲတွေမှာသတင်းမီဒီယာတွေကိုတာဝန်ခံဆက်ဆံပြောကြားခဲ့သူဦးဝင်းထိန်ဟာလက်ရှိတိုင်းဒေသကြီးနဲ့ပြည်내အစိုးရတွေမှာယာဓုအာဏာအပြောင်းလဲတွေကိုတာဝန်ခံဖြေကြားနိုင်ခြင်းမရှိသလိုအရင်ကထက်လည်းပြောရေးဆိုခွင့်နည်းပါးသွားပါတယ်။ဦးဝင်းထိန်အနေနဲ့သတင်းတောက်တွေနဲ့ဆက်ဆံရမှာအဆင်မပြေမှုတွေရှိခဲ့တယ်လို့တမတော်နဲ့ဆက်ဆံရမှာလည်းအဖို့အထစ်တွေရှိခဲ့ပါတယ်။သူ့ရဲ့ကိုယ်ပိုင်ပုံကိုရေးမှုအရာပြောဆိုလုပ်ကိုင်ရမှာလူများအတွက်အဆင်မပြေမှုတွေရှိခဲ့တယ်လို့ဝေဖန်တဲ့တွေအတော်လေးထွက်ပေါ်ခဲ့တာပါ။ဒါအပြင်မကြသေးခင်သတင်းပတ်တွေကနေပြည်တော်မှာခန်းခန်းနာနာကျင်းပခဲ့တဲ့ဦးဝင်းထိန်ရဲ့သားမင်္ဂလာဆောင်နဲ့ပတ်သက်လို့လည်းအကြီးအကျယ်ဝေဖန်မှုတွေရှိခဲ့ပါတယ်။ဒီတော်တွင်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကလက်ရှိတိုင်းနယ်ပြည်နယ်အစိုးရအဖွဲ့တွေအတွင်းမှာယာဓုအာဏာအပြောင်းလဲတွေလုပ်နေခြင်းနဲ့လည်းတိုက်ဆိုင်နေတာပါ။ဒါကြောင့်လေအခုဦးဝင်းထိန်ကိစ္စမှာအကြောင်းတိုက်ဆိုင်မှုတသက်လေးဖြစ်နိုင်တယ်လို့သုံးသပ်ချက်တွေရှိနေပါတယ်။ဒါနဲ့ပတ်သက်လို့အမေရိကန်အခြေစိုက်မြမရေးလေးလာသုံးသပ်နေသူဒေါက်တာတင့်ဆွေကသူ့ရဲ့အမြင်ကို VOA ကိုပြောပါတယ်
။ဒီဟာကတော့ဖြူဖြစ်စဉ်သဘောတော့ရှိတယ်။သို့တော်လည်းပဲတခြားဟိုဥပမာပေးရရင်ချက်ခိုင်ရေးနဲ့ပေါ့နော်။ချက်ခိုင်ပါတီနဲ့မတူတာက NLD ကပါတီဝန်နံပါတ်2ဟလာပါတီကောင်းဆောင်ပေါ်မှာထောင်ဝင်ရှိတဲ့တစ္ဆာရှိမှုဆိုတာတဲ့လုံနိုင်ကန်နိုင်စွမ်းနဲ့လုံနိုင်ကန်နိုင်တဲ့ခါမှာဖြစ်လာတဲ့အကျိုးရလက်တွေကိုကြည့်တဲ့ပါတီတခုဖြစ်တော့ကဦးဝင်းထိန်ပဲဖြစ်ဖြစ်ကျန်တဲ့ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်ဒီလိုပဲကျွန်တော်တို့အပြောင်းလဲရှိမှုနဲ့အစားထုတ်မှုတွေရှိနေပါအမှန်ဖြစ်ပါလေအဲ့တော့ဦးဝင်းထိန်မို့လို့ကျွန်တော်တို့ခြွင့်ချက်ထားမယ်ကောင်းဆောင်တယောက်မဟုတ်တဲ့အတွက်ဆောင်းတဲ့ကိုတောင်းဆက်ပေးသလားမပေးသလားဆိုတာကတော့ဟိုတောင်းရှိတဲ့ပုံကူကြီးဟိုကတော့တရားဝင်ပြောသလိုပေါ့နော်ကျွန်တော်ကလည်းပဲအဲ့ဒီလိုပဲဟိုအပြင်အဝေးကနေမြင်ပါတယ
်ပါတီထိပ်ပိုင်းခေါင်းဆောင်တုပ်ဖြစ်တဲ့ဦးဝင်းထိန်နေရာမှာအပြောင်းလဲဖြစ်ခဲ့ရင်တော့ပါတီတွင်းလုပ်ငန်းတွေမှာတော့ထိခိုက်မှုရှိမှာမဟုတ်ဘူးလို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်ဟိုအိုးအရင်တုန်းကအဲ့နိုင်ငံသားတွေရောပြည်တော်ကဝေဖန်တဲ့လူတွေရောအလူမရှိဘူးတော်ဆွတ်လို့ရင်လုံနိုင်တယ်လို့မရှိဘူးလို့ဝေဖန်ခဲ့တဲ့ကာလတွေကိုကျွန်တော်တို့ကြော်လွန်လာပြီကြော်လွန်လာတဲ့အချိန်မှာပါတီစည်းကမ်းထိန်းသိမ်းရေးပဲဖြစ်ဖြစ်ပါတီစည်းရုံးရေးကိစ္စတွေမှာဖြစ်ဖြစ်တာဝန်ယူနိုင်တဲ့ပါတီကောင်းဆောင်တွေအစင်းနဲ့ရှိတယ်လို့ကျွန်တော်မြင်တဲ့အတွက်ဝန်ထိန်ဆက်လုပ်သည်ဖြစ်စေမလုပ်ရသည်ဖြစ်စေဒီတာဝန်တွေကိုကြီးကြီးပြွန်ပြွန်နဲ့ထူးထူးချွန်ချွန်ထမ်းထမ်းဆောင်နိုင်တဲ့ကောင်းဆောင်တွေကပါတီထဲမှာရှိတယ်လို့ကျွန်တော်အပြည့်အဝယုံကြည်ပါတယ်ခင်ဗ
ျ။ဦးဝင်းထိန်ဟာလက်ရှိတာဝန်ကနေအနားယူမယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့သူကိုယ်တိုင်ကတော့ဘာမှမပြောချင်ဘူးလို့မီဒီယာတွေကိုတုံ့ပြန်ပြောကြားခဲ့ပါတယ်။ NLD သတင်းရက်ွက်အရာဦးဝင်းထိန်ဟာဩစတြေးလျမှာရှိတဲ့မိသားစုဝင်တချို့နဲ့တလားလောက်အတူနေထိုင်ဖို့လာမယ့်ဇန်နဝါရီလ14ရက်နေ့မှာမြန်မာနိုင်ငံကနေထွက်ခွာမှာဖြစ်တယ်လို့ဆိုပါရယ်။ဇနီးဖြစ်သူကတော့မြန်မာနိုင်ငံမှာပဲဆက်ပြီးရှိနေပြီးမနေ့တောက်ကြနေ့ကတော့မင်္ဂလာတုံမြို့နယ်ကြိုက်ကလော့မှာတီလာရှင်ဝစ်ခဲ့ပါရယ်။အသက်89နှစ်အရွယ်ဘိုးကြီးဟောင်းဦးဝင်းထိန်ဟာ1988ခုနှစ် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုစတင်တည်ထောင်ခဲ့တာကပါဝင်ခဲ့သူပါ။စစ်ဆိုးရလက်ထက်တစ်လျှောက်လုံးအချင်းတောင်တွင်နှစ်ပေါင်း20နီးပါးထိန်းသိမ်းခံခဲ့ရသူလည်းဖြစ်ပါရယ်။2010ပြည်နှစ်မှာပြန်ပြီးလွတ်မြောက်လာခဲ့ပြီးတဲ့နောက်2012ခုနှစ်ကြားဖြတ်ရွေးကောက်ပွဲမှာ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံရပြီး2015ရွေးကောက်ပွဲမှာတော့ဝင်ရောက်ရှင်ပြိုင်ခဲ့ခြင်းမရှိပါဘူး။အဲဒီနောက်မှာတော့ဦးဝင်းထိန်ဟာပါတီရဲ့ထိပ်ပိုင်းတာဝန်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုအနီးကပ်ကြီးကြပ်တဲ့တာဝန်တွေထမ်းဆောင်ခဲ့ပါပါတယ်ရှင်။